စစ်ကောင်စီတပ်တွေအပြင်ထံစစ်ကြောင်းစင်တပ်ခန့်နေတဲ့ရှမ်းကယားဒေသတိမောဆိုနဲ့ဖဲခုံမှာရက်ရှိတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေတယ်လို့ကျွာခန့်နဲ့ကရင်နယ်လူခွင့်ရေးဖွဲ့တွေကဗီအိုအေကိုပြောပါတယ်တိုက်ပွဲတွေအတွင်းမှာလက်နက်ကြီးနဲ့လေကြောင်းအသုံးပြုပြီးတော့ပစ်ခတ်တိုက်ခိုက်မှုကြောင့်ကျွာသူရသားတွေနဲ့အိမ်မှာမနေရဲတော့ဘဲနဲ့ဘီလုတ်ကင်းနဲ့ဒေသရိစီတင်းရှ စီနဲ့ဆားစားတဲ့အခြေခံစားတောက်ကုန်နဲ့ပြက်လက်တဲ့အခြေအနေကြောင့်အစားအသောက်တွေမျှဝေပြီးတော့ရှော့စားနေကြရတယ်လို့လည်းပြောပါရယ်တည်တည်ပြေပို့ချက်ကိုတော့ဦးတင်မောင်တန်းတင်ပြထားပါရယ
်လက်နက်ကိုက်ဒေါ်လာရေးအကောင့်နဲ့ဒေတာတွေမှာစစ်ကောင်စီတပ်တွေကအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်နေပါတယ်ဒါကြောင့်ရှောင်းပြားဒေတာနေရာအနှံ့မှာကျင်းနီပူပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေကြားအခုချိန်ထိဂျိုကြားဂျိုကြားတစ်ဖက်တိုက်ခိုက်တာတွေဆက်လက်ဖြစ်ပွားနေတာပါကြရလို့ခေါ်တဲ့ကရင်နီပြည်နယ်ဒီမွန်ဆူမြို့နယ်အရှိပဲချမ်းမှာဒီကနေ့တနင်္လာနေ့ထိရက်ရှည်တိုက်ပွဲတွေဖြစ်ပွားနေတယ်လို့ကရင်နီလူခွန်ရေးအဖွဲ့တီထောင်သူကိုပညာက VOA ကိုအခုလိုပြောပါတယ
်ဆူဆူနယ်ဒီမွန်ဆူစစ်ဆန်အဒီဒီကလာမကြီးဘေးတစားပေါ့နော်တိုက်ပွဲတော့ဖြစ်တော့ပေါ့နော်ရက်တိုင်းဖြစ်တဲ့ကို6ရက်ကြာဝိုင်းပေါ့နော်တချို့အဲ့ဒီမှာပြန်လောက်ခဲ့သတော်ရွာကနေတော်တဲ့မှာတော်ပြအိရတာရှိလို့ပေါ့နော်
တိုက်ပွဲဖြစ်တဲ့နေရာကရွာသူရွာသားတွေနေအိမ်မှာမနေရဲကြပဲတော်တော်တွေထဲမှာသွားအိမ်နေကြရတယ်လို့သူကဆိုပါတယ်။အလားတူရှမ်းပြည်နယ်ဇက်ကရှမ်းပြည်နယ်တောင်ပိုင်းဖေခုံမြို့နယ်ဆက်တော်အခြေရွာခေါင်းဤခြေရွာဘက်မှာလဲနှစ်ဖက်ပစ်ခတ်တံတွေနေစင်တဲ့အမြကြားနေရတဲ့အကြောင်းအနီးနားမှာတင်းရှောင်နေတဲ့ရွာကအမျိုးသမီးတူကလည်းအခုလိုပြောပါတယ်
တိုက်ပွဲရှိတဲ့ချင်းအဆက်ပဲကြားရတယ်ပြက်တိုင်းကြားရတယ်လည်းမကြံရဘူးရမလို့စရိယောက်မရှိတော့ဘူးအဆောပဲအတခါကလေးအကြီးနင်းနေလေဒီရင်လည်းရလာတယ်ဒီခြေနဲ့ဆိုရတော့လည်းလာတယ်လားကျဲတယ်ပြောမှာမိတိုင်းကြားရတယ်ဒီအတိုင်းဖြစ်တယ်ရတိုင်းကြားရတယ
်စစ်ကောင်စီဘက်ကလက်နက်ကြီးအပြင်ဒေချောင်းနဲ့ပါအပြင်းထန်တိုက်ခိုက်နေတာကြောင့်ရွာသူရွာသားတွေအတော်များများကအိုးအိမ်ဆွတ်ခွာဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်လက်တလောဖြစ်နေတဲ့ဖဲခုံဒီမော့စုဘက်ကတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမျိုးတော့မရှိသေးပါဘူးကင်းဒီမျိုးသားများကာကွယ်ရေးတပ် KNDF ဘိုးပြန်ကြားရေးတာဝန်ရှိသူတို့ကတော့ရီဒေတာတွေမှာစစ်ကောင်စီဘက်ကထိုးစစ်ဆင်လာတာမို့နှစ်ဖက်ထိတွေ့မှုရှိနိုင်ပေမဲ့မြေပြင်အခြေအနေနဲ့ပတ်သက်လို့အသေးစိတ်မတိရသေးဘူးလို့ပြောပါတယ်
။အဲ့ဒီဖက်မှာတော့စစ်ကောင်စီစစ်ကြောင်းတွေရှိနေတယ်ဗျ။ဆိုတော့တိုက်ပွဲဖြစ်နိုင်တယ်ဟိုပစ်ခတ်မှုတွေရှိနိုင်တယ်ပေါ့။ဆိုတော့ကျွန်တော်တို့ကတော့အသေးစိတ်တော့မတိရသေးဘူးပေါ့နော
်။ပြီးခဲ့တဲ့မတ်လကလေးကစစ်ကောင်စီတပ်တွေထိုးစစ်ဆင်ခဲ့တာကြောင့်ဖဲကုံမြို့နယ်ဆက်တော်ကြီးရွာတဝိုက်ပါကာကွယ်ရေးတပ်တွေနဲ့တိုက်ပွဲပြင်းထန်လာခဲ့တာပါ။ဒါကြောင့်ဒေသခံတွေရွာမှာမနေရတော့ပဲဘေးလွရာကိုတိမ်းရှောင်နေကြပါတယ်။အချိန်ကြာလာတာနဲ့အမျှလိုအပ်ချက်တွေကလည်းကြီးမားလာပါတယ်။စစ်ပြေးဒုက္ခတွေကြားမှာစံစီစားပြက်လက်နေပြီးအစားအသောက်တွေမျှဝေစားနေကြရတယ်လို့စစ်ရှောင်းအမျိုးသမီးတူကပြောပါတယ်။ဒါတ
ော့ဒီဘာမှမစင်ပေဘူးစီအမအစီတွေစံတွေတားလို့လေရှောင်းလာခဲ့ပြီးဒီဘာမရသေးဘူး။အခုကြီးဘာမရသေးဘူးတက္ကသိုလ်လည်းမရောက်ဘူး။ထွက်လာတဲ့ချိန်ကစံစပါးတွေနည်းနည်းပြင်လာလို့အခုအကုန်တော့ပြင်ရှိတော့ဘူးသူများထားအရင်ငါးမျိုးလေးညဟာငါးဆိုင်ရတဲ့မျိုးထဲလူကတော့စံလည်းမရှိစီလည်းမရှိစီလည်းမဆိုင်ရတယ်ခင်ဗျာသူများခေါ်ရရဲ့ချိန်မှာသွားရတယ်ဆိုင်ရတယ်သူများခေါ်လို့မရှိဘူးဆိုအင်းမှာပဲနေနည်းနည်းပပပဲချော့ဆိုင်ရတဲ့အမျိုးလေ
းစစ်ချောင်းအများစုကနေစားအလုပ်တွေလိုက်လုပ်ပြီးဆိုင်ရတော်ရေးပြဿနာကိုဖြေရှင်းနေရတယ်လို့လည်းဆိုပါတယ်ဒါကလည်းတခါတလေမှအလုပ်ရတာမို့အခုချိန်မှာအတော်လေးခက်ခဲနေတဲ့အကြောင်းနဲ့အဝိထေနီယာထိုင်ခင်းတဲ့စန္ဒယိခာအကူအညီတွေအလွန်မင်းလိုအပ်နေတယ်လို့လည်းပြောဆိုကြပါရခင်ဗျာ။